မြန်မာရေးဖြည့်ရှင်းရမှာတိုက်ခတ်နိုင်ငံအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံမှုအာဆီယံအသင်းဝင်နိုင်ငံတွေကိုမလေးရှားကထပ်မံတိုက်တွန်းလိုက်ပါတယ်။မြန်မာစစ်ကောင်စီကအကြမ်းဖက်ဖွဲ့စည်းဖြစ်တတ်မှတ်ထားတဲ့ NUG မျိုးသားညီညွတ်ရေးအစိုးရအပါအဝင်မြန်မာနိုင်ငံမှာဆက်အနာသိမ်းပြီးနောက်ပိုင်းဖွဲ့စည်းထားတဲ့တိုက်ခတ်အင်အားစုတွေနဲ့ဆက်ဆံမှုမြန်မာပြည်သူတွေကိုကျင့်ဝတ်သိက္ခာရအားပေးထောက်ခံမှုအလွန်အရေးကြီးတဲ့အကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးနဲ့ဘန်ကောက်မြို့မှာဗိုလ်ထုနစ်ကတွေ့ဆုံတဲ့မလေးရှားနိုင်ငံခြားရေးဝန်ကြီးဆိုက်ဖူရင်အဗ်ဒူလာကပြောဆိုလိုက်တာပါ။အာဆီယံအသင်းကစစ်ကောင်စီနဲ့သာဆက်ဆံနေတာတစ်ဖက်တည်းဖြစ်နေတယ်လို့လည်းပြောပါရဲ့မြန်မာစစ်ကောင်စီနိုင်ငံခြားရေးဌာနကတော့အကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်ထားတဲ့ NUG PDF တို့နဲ့ထိတွေ့ဆက်ဆံမှုပြောဆိုမှုတွေနဲ့အားပေးမှုတွေကိုရှောင်ရှားဖို့ပြီးခဲ့တဲ့သတင်းပတ်တဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးတွေရဲ့ပူးတွဲထုတ်ပြန်ချက်ပေါ်တုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါရဲ့မြန်မာနိုင်ငံမှာအယက်သားအစိုးရကိုဖျက်ချပြီးစစ်တပ်ကအာဏာသိမ်းနေတာတစ်နှစ်ခွဲရှိလာချိန်မှာပဲနိုင်ငံရေးချက်တဲတွေကိုပြင်းရှင်းရမှာတူတက်မှုမရှိတဲ့ပေါ်အာဆီယံအသင်းဝင်တွေကြားစစ်ပစ်တဲ့သဘောထားတွေထွက်ပေါ်နေတာပါပြီးခဲ့တဲ့သတင်းပတ်တဲ့အဆုံးသတ်ခဲ့တဲ့ကမ္ဘောဒီးယားနိုင်ငံကအာဆီယံဆွေးနွေးမှာလည်းမြန်မာရေးတူတက်မှုတွေမတွေ့ရရင်ချင်းခတ်တဲ့ပုံစံပြောင်းလဲကောင်းပြောင်းလဲရမှာဖြစ်တဲ့အကြောင်းလဲအာဆီယံလက်ချဥက္ကဋ္ဌကမ္ဘောဒီးယားကလည်းသတိပေးပြောဆိုထားပါတယ်